င်းဝန်ဆိုင်ခင်ဗျာအခုမြန်မာနိုင်ငံမှာမကြသေးမီကပြီးဆုံးသွားတဲ့ငင်းငယ်ရေးထိပ်သီးဆွေးနွေးပွဲထိပ်သီးလို့ခေါ်တာကတော့တကယ်အဆုံးဖြတ်ပြနေတဲ့ပုဂ္ဂိုလ်တွေတက်တယ်လို့ဆိုပြီးတော့ခေါ်ကြတာပေါ့လေဆိုတော့ဒီဆွေးနွေးပွဲကနေပြီးတော့တချို့ကအကောင်းမြင်တယ်နည်းနည်းအရွေးသဘောရှိတယ်လို့ပြောကြတယ်ခွန်းချုံပြီးတော့ပြောမယ်ဆိုရင်ပထမဆုံးအရင်တည်းအမျိုးကြမဟုတ်ပဲနည်းနည်းများထူးခြားမှုရှိသလားခင်ဗျာတူတက်တဲ့ဘက်က
ထူးခြားမှုတော့ရှိတယ်လို့ပြောရမယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့အခုတော့အဆုံးဖြတ်ပေးနိုင်တဲ့ခေါင်းဆောင်တွေတစ်ဖက်က10ဦးစီနဲ့စီဝေးဆိုတော့လှုပ်တဲ့ခါကျတော့လူအရင်သမှယူကြတော့လှုပ်နေတဲ့ NCA အစည်းအဝေးနဲ့တော့မတူဘူးမတူတော့အဆုံးဖြတ်ပိုင်ခွင့်အနေထားနေကြည့်လို့ရှိရင်တော့သူကထိရောက်မှုရှိတယ်လဲကျွန်တော်တို့ပြောလို့ရ
ဆိုတော့အကြောင်းများအပြင်ဘယ်လိုအချက်လက်တွေကိုသူတို့သဘောတူခဲ့သလဲသဘောတူဖို့ဆုံးဖြတ်ကြတယ်ဆက်လက်ဆွေးနွေးဖို့ဆုံးဖြတ်ကြတယ်ဆိုရလဲနည်းနည်းပြောပါခင
်ဗျာ။ပြောရရင်ဘုရားရှင်တတ်မှတ်ထားတာ9ချက်ရှိတယ်။အဲဒီ9ချက်ထဲမှာအရေးကြီးဆုံး2ချက်ကတော့သဘောတူလို့မရဘူးဖြစ်တယ်။နော်။တစ်ချက်ကတော့အဲဒီတတ်မှတ်တော်ဘက်ကနေပြီးတောင်းဆိုတဲ့မခွဲခွဲရေးပေါ့နော်။မခွဲခွဲရဆိုတဲ့ issue တစ်ခုရယ်။နောက်တစ်ခုကစစ်တပ်က single army ပေါ့လေ။စစ်တပ်တစ်ခုတည်းရှိရမှာဆိုတဲ့အဲဒီကိစ္စတစ်ခုကတို့မကြည့်လဲဘူး။ဒီလေတော့အတိပယ်ကအရေးကြီးဆုံး issue နှစ်ခုကိုတို့ကလုံးဝကန်တယ်လို့မရဘူးလို့ကျွန်တော်တို့ပြောလို့ရ
တယ်။အဲဒီကန်တယ်လို့မရတဲ့ issue နှစ်ခုကိုမပြောခင်မှာတိုးတက်ခဲ့တယ်ဆိုတဲ့အပိုင်းတွေကဘယ်လိုအကြောင်းအရာအဖြစ်ကန်တယ်လို့ရခဲ့တဲ့အပိုင်းတွေရှိသလဲခင်ဗျ။အဲ့ဒါကိုနည်းနည်းပြောပါဦး။တ
ို့ကန်တယ်လို့ရတဲ့အပိုင်းတွေကတစ်အနေနဲ့တို့ကပြောတာဒီမိုကရေစီကိုအခြေခံတဲ့ဖက်ဒရယ်စနစ်ကိုသွားမယ်ဆိုတဲ့ဥစ္စာကိုတို့ကသဘောတူတယ်နောက်တစ်ခုကြတော့ကိုယ်ပိုင်ပြတ်တန်းခွင့်ရဒီမိုကရေစီရေးကိုအာမခံတဲ့စနစ်တစ်ခုကိုသူတို့တောင်းမယ်လို့အဲ့ဒါကိုလည်းသူကလက်ခံတယ်။နောက်တစ်ခုကပြည်နယ်နဲ့အဲဒီတိုင်းကြီးဒေသတွေအတွက်ကိုလည်းသူတို့ကပါဝါရှယ်ရင်းအဲ့ဒါကိုရည်ဝရအမြင်သူတို့ကလက်ခံတယ်။နောက် security reconciliation လို့ခေါ်တဲ့လုံခြုံမှုပေါင်းစည်းရေးအစုမှလည်းသူတို့ကအဲ့လေသူတို့ဆွေးနွေးမယ်ဆိုတော့စာတော်တော်ပေါ်တူ
ကျွန်တော်အဤအဓိကအခက်ခဲဖြစ်နေခဲ့တဲ့မခွဲထွက်ရေးနဲ့တခုလီတော့တက်မလို့ဖြေးကိုဆွေးနွေးမှာပါအဓိကအဲ့ဒါမဆွေးနွေးခင်အခုကျွန်တော်ပြောစရာတခုတွေ့လာတာအခုခုနကကိစ္စတွေသဘောတူကြမယ်တိုက်ပွဲတွေကဆက်လက်ဖြစ်နေသေးတယ်ဗျာ on the ground မှာအဲ့ဒါကြတော့
တိုက်ပွဲဖြစ်နေရတဲ့အကြောင်းရင်းကသူတို့ကဒီ SCE ကနေထလာတဲ့ GMC ပြုတ်ခွာတဲ့ဥစ္စာပေါ့ceasefire joint monitoring committee ပေါ့အဲ့ဒီအဖွဲ့အစည်းကတော့အလုပ်မလုပ်နိုင်လို့ပဲဖြစ်တယ်အရေးအကြီးဆုံးဖြစ်တဲ့နယ်မြေပိုင်းခြားကတ္တမှုတွေသူတို့မလုပ်နိုင်ဘူးနောက်ပြီးcode of conduct လို့ခေါ်တဲ့သူတို့စီမံဥပဒေတွေ conflict area ပေါ့ဗျာအဲ့ဒီဟိုပြစ်ခတ်မှုတက်ခတ်မှုရှိတဲ့ area တွေမှာရှိတဲ့လူတွေဘယ်လိုကန့်တယ်ဆိုတဲ့ကိစ္စအဲ့ဒါကြီးသူတို့ကလိုက်နာပြီးလှုပ်ဆောင်တာမရှိဘူးအဲ့ဒါတော့တိုက်ပွဲတွေကတော့ဖြစ်နေ
ဟုတ်ကဲ့အပြစ်ခတ်ရစေးကြီးကြမှုကော်မတီရဲ့အကန့်တွေသိပြီးတော့မထျောက်သေးလို့ပါခင်ဗျာ
အကြမ်းတော့ဆိုရင် तू ကတက်တခါမှလည်း तू မထျောက်ခဲ့ပါဘူးခင်ဗျာအဲ့ဒါတော့
ဟုတ်ကဲ့ဆိုတော့ကျွန်တော်အဓိက stumbling block ဖြစ်နေတဲ့အဓိကနှစ်ချက်ကိုကျွန်တော်ဒါပြောချင်ပါတယ်ခုမခွဲထွက်ရေးဆိုတဲ့ကိစ္စဆိုတော့ပြည်တော်စုကခွဲထွက်ရေးဆိုတဲ့မူဟာစာရပေါ်မှာပဲရှိရတကယ်တမ်းတိုင်းသားတွေကလူချင်းကြလို့လားဆိုရဲကိစ္စကကျွန်တော်မေ့ချင်ပါတယ
်ဒီဘူးရားဖြင့်ကျွန်တော်ဆန္ဒဒီပမာစီးဆိုးတဲ့အစိုးရတွေကိုတို့ဒေါ်လာနေတဲ့အဖွဲ့ရှိတွေကအရင်တော့အလိုမျိုးတို့အဲ့ဒီလုံဝလွတ်လိုက်ကြီးကိုတို့လက်လွတ်လိုက်ပြီးလွတ်လိုက်တယ်တော်တော်ကြာနေပြီလို့ကျွန်တော်ထင်တယ်အရင်တော့ကတော့အခုဒီကချင်ပြည်မယ်လဲတော့ကချင် Independence Army ဆန်ဒီယားလက်စားကြတာ SSIA အဲ့ဒါ Russian State Independence Army ဆိုတော့လွတ်လိုက်ကိုဥတီဘီလောက်ခဲ့တဲ့တော်လိုင်းအဖွဲ့စီဖြစ်တယ်။ဒါပေမဲ့အခုကျတော့သူတို့ကဒီ regional အနေထားအရာခွဲထွက်နိုင်တဲ့အနေထားကသူကမပေးဘူး။အဖြစ်ပြီးဆိုင်ရာအနေထားကသူမပေးဘူးဖြစ်နေတယ်။မပေးတဲ့အခါကျတော့သူတို့ကခွဲထွက်ရင်လည်း endorse လုပ်မဲ့လက်ခံမဲ့နိုင်ငံလည်းမရှိတဲ့အတူ federal မှာသူတို့အတွက်အကောင်းဆုံးဆိုပြီးသူတို့ကဒါကိုယုံကြည်လက်ခံလာတာ။
ဟုတ်တယ်
ခါနဲ့တော့တော့ federal မှုပဲတောင်းနေ
ဟုတ်ကဲ့အဲ့ဒီတော့ဘာဖြစ်လို့ဒီမခွဲထွက်ရေးခွဲထွက်ရေးကိစ္စမှာသဘောတူညီမှုရရှိရညီညာရေးအတွက်အခက်အခဲဖြစ်နေရသလဲတိုင်းရင်းသားတွေကလည်းဒါကိုမလိုတော့ဘူးငါတို့ federal ဆိုရင်ကျေနပ်တယ်ဆိုမူအဖြစ်နေပဲဒီမိုကရေစီအခြေခံတဲ့ federal ပြည်ထောင်စုတည်ဆောက်ရေးဆိုတာသဘောတူညီကြပြီးဖြစ်ရတာ ਨੇ ခွဲထွက်မခွဲထွက်ဆိုတာဟာဘာကြောင့်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်နေရပါသလဲအခက်အခဲဖြစ်နေရသလဲ
အမှန်တ အရင်မကြည့်ဘူးအခုဒီလွန်ခဲ့တာ3-4ရက်လောက်ကဗိုလ်ချုပ်ကြီးရော့စစ်ပေါ့ဒီဒီ RCSS ဒီရှမ်းတော်လိုင်းဖွဲ့စည်းရဲ့ဘုမထလည်းသူကပြောသွားကျွန်တော်တို့ကဒီခွဲထွက်ခွင့်ထက်ကျွန်တော်တို့ဘယ်လိုပေါင်းစည်းနေလဲဆိုတော့ရွေချက်ကကျွန်တော်တို့လာပြီးစကားပြောတယ်ခွဲထွက်ခွင့်ကိုကျွန်တော်တို့လုံးကန်တွယ်လာမဟုတ်ဘူးဒါပေမဲ့တမရောဘက်ကသူတို့ပြင်ဟိုဟိုကျုပ်ကြီးမြင်အောင်လိုက်ပါတော့။သူကမခွဲထွက်ရေးဆိုတော့ဥစ္စာအဲ့ဒီသူကကင်ပြီးတော့ဟိုစပွဲပေါ်သူကတင်လာတာ။သူကတပေါ်ထားမမှန်ကန်ဘူးလို့တိုင်းရင်းသားတွေကအဲ့လိုမြင်တာ။အဲ့လိုလှုပ်ရှင်းအားဖြင့်ဒီ NCA ဆွေအခြေခံနဲ့နေတဲ့ဆွေလူပွဲကိုဖက်လို့ဖြည့်စီလောက်တယ်လို့သူတို့ကအဲ့ဒါအဲ့လိုဆွဆွဲတယ်ခင
်။အော်ဆိုတော့တကယ်တော့ဒါတမနော်ဘက်ကလက်လင်ချိုးရဲ့အပေါ်စီးလုတ်တယ်ဆိုတဲ့သဘောကိုမခံမြင်ရတာတိုင်းသားတွေကအဓိကအ
ဲ့လိုသဘောမျိုးလဲပါတယ်နောက်တစ်ခုကလည်းဒီ1948ခုကျွန်တော်တို့ Union of Burma ပေါ့ဗျာဒီတော်စုမြန်မာနိုင်ငံတော်ဖွဲ့စည်းတဲ့အချိန်မှာတော့လည်းကျွန်တော်တို့အဲ့ဒီအခွင့်အရေးကပါပြီးသားဖြစ်တယ်အဲ့ဒါကြောင့်မို့ဖွဲ့စည်းချက်ပုံချေကောင်းဦးတယ်မှာခွဲထွက်ခွင့်အပိုက်တွေပဲသူကပါတာဆိုတော့ဒီ1948ခုပြည်ထောင်စုကိုတည်ဆောက်တော့တို့ကစိတ်ပါလက်ပါပေါ့ဗျာဟို voluntarily တို့ကတော့ပါဝင်ရတာအတင်တွန်းထိုးပြီးလုပ်တာမဟုတ်ပဲကိုကကိုကစိတ်ပါလို့တို့ကလုပ်တာအဲ့ဒီအခွင့်အရေးကိုအခုဒီဗိုလ်ချုပ်ကြီးမင်းအောင်လားဒါအောင်ခင်ဗျားတို့ဆွံ့တော့မယ်လို့သူကပြောတဲ့ချိန်မှာသူလက်ထက်မှာလည်းဖက်ဒရယ်အခွင့်အရေးတွေကိုအာမခံထားတဲ့မူကလည်းလုံးဝမရှိသေးဘူးမရှိသေးဘူးတူတူပြောတာကိုတို့ကလက်မခံနိုင်လို့အဲ့ဒါကိုတို့ကလက်မခံဘူးလို့ပြောတာ
ဆိုတော့ဒီဟာတကယ်တမ်းအစ်စာရတဲ့အပေါ်ယံအပြောအဆိုအကင်တွင်နဲ့ပတ်သက်နေတဲ့ကိစ္စတခုလို့ပဲကျွန်တော်သတ်မှတ်လို့ရပါလားအ
ဲ့လိုသတ်မှတ်လို့ရှိသွားမှန်းနိုင်တယ်ဘာကြောင့်လို့လဲဆိုတော့လူတွေကခွဲထွက်ဖို့အတွက်တို့ကစကားပြောနေတာမဟုတ်ဘူးဘယ်လိုပေါင်းစည်းမလဲဆိုတဲ့အတွက်တို့ကစကားပြောနေကြတာ
ဟုတ်ကဲ့နောက်ပြီးတော့48ဥပဒေထဲမှာအခန်း30ပေါ့လေခွဲထွက်ပိုင်ခွင့်ဆိုတာလည်းပဲတိုင်းသားတွေဘာကလည်းတခါမှသုံးမယ်လို့မပြောခဲ့ဘူးအဲ့ဒီဟာဘာအတွက်သာသုံးပြလဲဆိုရင်ကျွန်တော်ထင်တာဗိုလ်ချုပ်နေဝင်အကြောင်းပြပြီးတော့ရမဲရှာပြီးအာဏာသိမ်းဖို့အတွက်သာအထောက်အကူဖြစ်ခဲ့တဲ့ပုံမှလို့ထင်ပါတယ
်ကျွန်တော်ဒီလိုမြင်လို့ရပါတယ်ဘာလို့လဲဆိုတော့တကယ်တော့အဲ့ဒီ1948ခုမှာရှိခဲ့တဲ့ခွဲစည်းဥပဒေပုံအခြေခံဥပဒေမှာသူကအဲ့လိုမျိုးထည့်ထားယူလက်သက်ပဲဖြစ်ပြီးအဲ့ဒီတိုင်းသားတွေပဲလည်းအသုံးပြုဖို့တခါမှစဉ်းစားခဲ့ဘူးဗိုလ်ချုပ်နေဝင်ကသူကအသုံးချတာပေါ့နော်
ဆိုတော့နောက်တစ်ချက်ကတော့တခုရီးသောတက်မတော်ဖြစ်ရေးတခုရီးသောတက်မတော်ဖြစ်ရေးကိစ္စနဲ့ပတ်သက်လို့ဘာများအခက်အခဲရှိသလဲဘယ်နိုင်ငံမှာမှတာတိုင်းသားလူမျိုးတစ်ခုစီတက်မတော်တစ်ခုစီထားရဲဆိုတာလည်းမသိတော့ပါဘူးသူတို့ဒေသအဆိုင်ရာရဲလို့ပါလို့ရှိရပါဗျာအခုကြတော့အဲ့ဒါဘာကြောင့်အခက်အခဲဖြစ်နေရပါလဲပမာကျွန်တော
်အခက်အခဲရတယ်ကတော့မဖြစ်ဘူးလို့ကျွန်တော်ထင်တယ်ဒါပေမဲ့တို့ကဒေတာစပွဲပွဲမှာထိုင်ပြီးသူကကိုပဲတို့ကဖဲတယ်အကုန်လုံးမပြပဲနဲ့တို့ကတယောက်တယောက်မှန်းချက်နဲ့တယောက်တယောက်ပြောနေကြလို့ပြရတာဒီကျွန်တော်စကားပြောမှုတဲ့တိုင်းရင်းသားတောင်းဆောင်တွေကဆိုလို့ရှိရင်တို့ကပြလာကျွန်တော်တို့ okay အဲဒီနယ်တခုစီရဲ့ interior ကဒီတွင်းကြီးကိုအဲခိုင်တွယ်တဲ့ညမှာတို့ရေးတက်ဖွဲ့ပါတယ်တို့ကတို့ရှိမယ်ရှိပြီးဒီညုံညုံကြီးပါတို့ကန်သွားမယ်ဒါပေမဲ့အလုံးနဲ့ဆိုင်တဲ့ဒီပြည်တော်စုတက်မတော်ဖြစ်တဲ့ခါကျရင်တို့အဲ့ဒီမှာတို့အချိုးကျပါဝင်လို့အစင်းလေးရှိတာပေါ့ဆိုတော့ဒီပမာလူများစုအောက်စီးရဲ့တက်မတော်တစ်ခုထက်တကယ်ဟိုပြည်တော်စုသားတွေအလုံးပါဝင်တဲ့တက်မတော်တစ်ခုဖြစ်ဖို့တို့ကလိုလားလို့တို့ကတောင်းဆိုနေတာဆိုတဲ့ခါကျတော့ကျွန်တော်ထင်တာဒါအပေးယူလို့ဖို့လူတွေအပန်းလို့ကျွန်ထင်တာ
ဟုတ်ကဲ့အဲ့တော့အပေးယူလုံနိုင်ဖို့ကလည်းပဲအပြန်အလှန်ယုံကြည်မှုကအခုတော့လည်းနည်းနည်းပိုရှိလာတယ်လို့ယူဆရင်ရမလားပါပဲပိုပြီးတော့ဒါထက်ပိုပြီးတော့ကောင်းဖို့လိုသေးတယ်ပေါ့
ဒီထက်အများကြီးပိုလို့ဖို့လိုတယ်တကယ်တော့ဒီတိုင်းရင်းသားတွေတက်ကနေပြီး initiative လုပ်တဲ့အဲ့ဒီအစိုးရနဲ့တမတော်ဘက်10ယောက်ဒီဘက်ဒီတိုင်းရင်းသားတွေဘက်10ယောက်နဲ့ဟိုဆုံးဖြတ်နိုင်တဲ့လူတွေတွေ့ပြီးစကားပြောမယ်ဆိုတော့တကယ်ကောင်းတဲ့အခြေခံပါဒါမဲ့အေးဘုဂျိုကြီးမြောင်လာဒီအဖွဲ့မင်းကုန်းမှာတင်သူကအဲ့ဒီ RCSS ကိုတက်ခိုက်တာတော့ကျွန်တော်လည်းပိုက်ကြည့်နေမှာမဟုတ်ဘူးခင်ဗျာဒီလိုလုပ်ရင်ပါညာအဲ့ဒါ SCA ကိုအတုံးချပြီးတက်ချဲ့တယ်နယ်ချဲ့တယ်ဆိုသူကအဲ့လိုနဲ့သူကတာထက်တဲ့ခါကျတော့သူကအလုံးမဖြစ်ဘူးသူကဖြစ်သွားတော့နောက်တစ်ခုကလည်းအဲ့ဒါပြီးတဲ့နောက်ပိုင်းမှာသူကအေးဝေးမတက်ပဲနဲ့သူကအင်းလေးဖောင်တော်ဦးလို့ပဲတွားလိုက်အောင်ဆိုတော့ဘိုးဘိုးကြောင့်ကြီးရစက်ကလည်းပြောတာသူမတက်ရင်သူလည်းမတက်ဘူးပေါ့ ဆိုပြီးတော့လည်းမတက်ပဲနဲ့หนีไล่ได้ตัวอะอย่างน้อยดีก้าวสองนี่เฉยๆหนีดีหลบมาเสียแล้วตัวไอ้หลบกว่าตัวไม่ปีเปลี่ยนออกสุบีอะไรล่ะตัวน้องๆสุบไล่ได้ตัวไอ้หลูไอ้หลูไอ้หลูเ
จอสรแล้วนอกนวมมาตรุเปลี่ยนตัวผู้อสิสิชื่อไอ้หมาก็ดีละเฉยนี้ชื่อตุละหน่ายมั้ยลุเหมือนมาล่ะ
ตะเกลอโหโจจีไม่เอาล่ะอ่ะอย่างพื้นบ้านเมืองตรงนั้นก็เจอได้ปုံสารมีได้ตัวไม่แทบรู้สุเลยเนาะသာသနာတိဆက်လာနိုင်တဲ့အပိုင်းတော့ရှိပါတယ်။သူကလည်းလည်းရှော့ဖို့လိုမလားလို
့။အင်းသားတွေဘက်ကတော့အစွန်ကိုရှော့ထားပြီ
။ပိုင်းသားတွေဘက်ကသူရှော့ပြီးသားပဲ။ဘာသာဘာမှမရှော့ဘူးမှမဖြစ်ဘူး။